This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglamashin, Nyuga Nyuni Suyae, Tanutana Radio NUG, Manapai Shinai Kwema, Line to Satamita, Sakonetama Koniku MHz. Nyabai Shinai Kwema, Line to Nasangamita, Satitama Uli MHz Doma, Dayai Payu Nasangamashin, Mingla Bami Kisan Tavazi, Akutena Sabi, Radio NUG Sisenibo, Dayai Tanubi Nikamashin.
Radio NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးကကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG မှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ် February 19ရက်နေ့ Radio NUG ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်နားဆင်ကြရပါတော့မယ်ရှင်။ပထမဦးစွာ Radio NUG စီရီသတင်းကောင်းနှုတ်ချက်ကိုမင်းယူကတင်ပြပေးပါမယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယိုအန်ယူဂျီစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်ဒေသခွဲစစ်တပ်နှန်းကျောင်းနှင့်တပ်နှန်းစင်းပွဲကိုအန်ယူဂျီဝန်ကြီးချုပ်ရုံတာဝန်ရှိသူတွေတက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်မြူသားညညရဲ့အစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်ဒေသခွဲစစ်တပ်နှန်းကျောင်းနှင့်တပ်နှန်းစင်းပွဲအခမ်းအနားကိုမြူသားညညရဲ့အစိုးရပြည်ထောင်စုဝန်ကြီးချုပ်ရုံတာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့ NUG ကဒီနေ့မနက်ပိုင်းမှာထုတ်ပြန်ပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်ဒေသခွဲစစ်တပ်နှန်းကျောင်းနှင့်ရဲ့အခြေခံစစ်ပညာနဲ့စစ်လက်နက်ကျွမ်းကျင်မှုတင်နန်းအပတ်စဉ်1မြင်းဆောင်2025တပ်နှန်းစင်းပွဲအခမ်းအနားမှာကာကွယ်ရေးဝန်ကြီးဦးယင်မွန်ပေးပို့တဲ့တင်နန်းစင်းပွဲတဝင်လွှာကိုကာကွယ်ရေးဝန်ကြီးဌာနစစ်ရုံးချုပ်စစ်ဥပဒေရုံးချုပ်လက်ထောက်စစ်ဥပဒေချုပ်ရဲဘော်မောင်မောင်ကဖတ်ကြားပေးခဲ့တယ်လို့သိရပါဗါးအခမ်းအနားမှာအမှတ်1စစ်စင်ရေးနယ်မြေပြည်သူ့ကာကွယ်ရေးတပ်မတော်စစ်စင်ရေးမှူးရဲဘော်စောရှာတောင်ပိုင်းတိုင်းစစ်ဒေသစစ်ရေးချုပ်ဆီယာမရင်းမှာတထုံခရိုင် PDF စစ်တာဝန်ခံဒေါက်တာဒေဝဧည့်သည်တော်ဖြူဖြူသိန်းဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်တို့ကတင်နန်းစင်းအမှားစကားပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။စစ်တင်နန်းအောင်မြင်စွာပြီးမြောက်ခဲ့တဲ့တင်နန်းသားတွေကိုတင်နန်းစင်းလက်မှတ်တွေပေးအပ်တာလက်ဖြောင့်ထူးကျွန်စု၊စံပြကျောင်းသားထူးကျွန်စု၊ဇွဲထူးကျွန်စု၊စီကန်းတေဝမှုနဲ့အုပ်ချုပ်ရေးအကောင်မွန်ဆုံးစုစတဲ့စုတွေချီးမြှင့်ပေးအပ်ခဲ့တယ်လို့သိရပါဗျခင်ဗျာ။ဒုတိယစီရေးသတင်းနေဖြင့်ချောင်းဦးနယ်မြပလဲစီဆိုင်မှာအထိုင်ချနေတဲ့စစ်တပ်အထိုင်စခန်းကို60မမနဲ့ပစ်ခတ်ခဲ့ရာစစ်သား2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းချောင်းဦးမြို့နယ်အတွင်းအကြမ်းဖက်စစ်တပ်အထိုင်ချနေတဲ့ခင်မွန်ရွာကမြပလဲစီဆိုင်အထိုင်စခန်းကို60မမလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာမှာအကြမ်းဖက်စစ်သား2ဦးသေဆုံးခဲ့ပြီး5ဦးဒဏ်ရာရသွားတယ်လို့ Snipe Rangers Fort Local PDF ကဒီနေ့ဖေဖော်ဝါရီ19မှာထုတ်ပြန်ပါတယ်။အဲဒီစစ်တပ်အထိုင်စခန်းကိုမနေ့ဖေဖော်ဝါရီ18ရက်ညနေ4နာရီခန့်အချိန်မှာ Snipe Rangers Fort ရဲဘော်တွေက60မမ3လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်သား9ဦးထိခိုက်ဒဏ်ရာရသွားတဲ့အနက်2ဦးသေဆုံးသွားတာလို့အသိပေးထားပါဗျ။မြပလဲစီဆိုင်မှာအထိုင်ချနေတဲ့စစ်သားတွေဟာ PDF တွေကိုအလင်းဝင်ဖို့ဖိတ်ခေါ်နေပေမဲ့ဒေသနေပြည်သူတွေကိုပေါ်တာဆွဲနေတဲ့အထိုင်စခန်းတစ်ခုလည်းဖြစ်တယ်လို့သိရပါဗျ။တော်လိုင်းတပ်တွေဘက်ကတိုက်ခိုက်မှုအပြီးမှာဂိမ်းမာရှိတဲ့စစ်သားတွေကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာတွေရှိခဲ့ပေမဲ့ပြည်သူ့ကာကွယ်ရေးရဲဘော်တွေအထိခိုက်မရှိဘူးလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကို Snipe Rangers Fort Local PDF PGC နဲ့ရဲကြီးပကဖရဲဘော်တွေပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ Snipe Rangers Fort Local PDF အနေနဲ့ရဲဘော်လိုအပ်နေတဲ့လက်နက်ငယ်မောင်းပြန်နှစ်လက်ဝယ်ယူဖြည့်တင်းနိုင်ရေးထောက်ပံ့မှုတွေလိုအပ်နေတဲ့အတွက်ဝိုင်းဝန်းထောက်ပံ့ပေးကြဖို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီရှမ်းမန်းစစ်စင်ရေးမှာကြဆုံးခဲ့တဲ့ရဲမပင်ခရိုင် PDF 35တပ်ရင်းကရဲဘော်2ဦးကြဆုံးခြင်းအခမ်းအနားကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမန်းစစ်စင်ရေးမှာကြဆုံးခဲ့တဲ့ရဲဘော်2ဦးရဲ့ကြဆုံးခြင်းအခမ်းအနားကိုမနေ့ဖေဖော်ဝါရီ18မှာပြုလုပ်ခဲ့တယ်လို့ရဲမပင်ခရိုင်တပ်ရင်း35ကထုတ်ပြန်ပါတယ်။ရှမ်းမန်းစစ်စင်ရေးနယ်မြေတနေရာမှာပြည်သူ့ကာကွယ်ရေးတပ်မတော်ရဲမပင်ခရိုင်တပ်ရင်း35ကရဲဘော်ခိုင်စုံမင်းနဲ့ရဲဘော်အောင်မျိုးဦးတို့ 2024ခုနှစ်အောက်တိုဘာ18ရက်ကကျဆင်းခဲ့တာလို့သိရပါတယ်။ကျဆင်းရေးဘော်တွေဟာ Federal Democracy ဖော်ဆောင်ရေးနဲ့ဆက်အာဏာရှင်စနစ်ကျဆင်းရေးအတွက်ပေးအပ်တဲ့တာဝန်တွေကိုကျေပွန်စွာထမ်းဆောင်ရင်းကျဆင်းခဲ့ရတာလို့ရင်းမပင်ခရိုင်တပ်ရင်း35ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျဆင်းရေးဘော်နှစ်ဦးကိုဥညွတ်ဂုဏ်ပြုသလိုကျဆင်းရေးဘော်တွေရဲ့ရဲစွမ်းတက်တီနဲ့စွန့်လွတ်စွန့်စားမှုကိုအစဉ်အောင့်မေ့တတိယကပြည်သူတော်လှန်ရေးအောင်မြင်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့ဂရီးသစ္စာပြုကြောင်းရင်းမပင်ခရိုင်တပ်ရင်း35ကထုတ်ပြန်ထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရင်းမပင်ခရိုင်တပ်ရင်း35ဟာမြောက်ပိုင်းညီနောင်၃ဖွဲ့အပါအဝင်အခြားတော်လှန်ရေးတပ်တွေပူးပေါင်းဖော်ဆောင်ခဲ့တဲ့ရှမ်းမန်းစစ်စင်ရေးမှာပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီး KIA တပ်မဟာ၈နယ်မြေမြစေဒီနဲ့ရွှေကူလေးရွာကိုစစ်တပ်ကဘုံကျဲတိုက်ခိုက်မှုကြောင့်ရွာသား၃ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာ၈နယ်မြေညစေဒီနဲ့ရွှေကူလေးရွာကိုစစ်တပ်ကဝိုင်းတွဲလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ရွာသား၃ဦးသေဆုံးခဲ့ရတယ်လို့ KIA သတင်းပြန်ကြားရေးဌာနကဖော်ပြပါဗျ။ညစေဒီနဲ့ရွှေကူလေးရွာကိုစစ်တပ်ကဖေဖော်ဝါရီလ18ရက်နေ့ည၈နာရီခွဲခန့်အချိန်မှာဝိုင်းတွဲထောက်ပို့လေရင်နဲ့အရတားပြည်သူတွေကိုရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စစ်ကောင်စီကဝိုင်းတွဲထောက်ပို့လေရင်နဲ့ရွှေကူလေးရွာမှာတစ်ကြိမ်၊မြစီဒီရွာမှာသုံးကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါဗျ။ဒီတိုက်ခိုက်မှုကြောင့်မြစီဒီရွာသား၃ဦးသေဆုံးပြီး၁ဦးဒဏ်ရာရသွားတယ်လို့ရွှေကူလေးရွာမှာလည်းထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဒေသနေပြည်သူတွေရဲ့ပြောဆိုချက်ကိုကိုးကားပြီး KIA သတင်းပြန်ကြားရေးဌာနကဖော်ပြပါဗျ။စစ်ကောင်စီဟာလေကြောင်းကနေတော်လိုင်းတပ်ဖွဲ့တွေကိုတိုက်ခိုက်ရုံနဲ့မဟုတ်ပဲအပြစ်မဲ့ပြည်သူတွေနေထိုင်ရာကျေးရွာတွေကိုပါပြစ်မှတ်ထားတိုက်ခိုက်တာတွေအခုတောင်ပိုင်းမှာဇက်တိုက်လှုပ်ဆောင်နေတာပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့လေကြောင်းရန်အန္တရာယ်ကိုသိရှိစေဖို့လိုက်နာလှုပ်ဆောင်ရမယ့်အချက်တွေကိုမြို့သားညီညွတ်ရေးအစိုးရ NUG ကဇက်တိုက်ထုတ်ပြန်ပေးနေပြီးဒီအချက်တွေကိုလိုက်နာကြဖို့တော်လိုင်းအဖွဲ့တွေကလည်းသတိပေးပြောဆိုနေတာတွေရှိနေပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်တပ်ကလေရင်နဲ့ဘုံကျဲတာကြောင့်ဝါယာစုဒေသခံတအူးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မြကြီးနာတနိုင်းလီဒိုလမ်းပေါ်မှာရှိတဲ့ဝါယာစုကျေးရွာကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်အပြစ်မဲ့ပြည်သူတို့ဦးသေဆုံးခဲ့ရတယ်လို့ KIA သတင်းပြန်ကြားရေးဘက်ကပြောဆိုပါတယ်။ဟူကောင်ဂျိုင်ဝမ်ဒေသမှာရှိတဲ့ဝါယာစုကျေးရွာကိုစစ်ကောင်စီတပ်ကဖေဖော်ဝါရီလ18ရက်နေ့လယ်3နာရီဝန်းကျင်မှာလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာတအူးသေဆုံးခဲ့ရတယ်လို့အိမ်တချို့မီးလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ဝါယာစုကျေးရွာနဲ့ရွာနီးပတ်ဝန်းကျင်မှာတပ်စခန်းချနေတဲ့မင်းစေတန့်ဦးဆောင်တဲ့ပြည်သူ့စစ်အဖွဲ့တွေဟာအင်အားအများအပြားနဲ့တွာလာလှုပ်ရှားနေတယ်လို့ဒေသနေပြည်သူတွေကလည်းပြောပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ဖြစ်စဉ်မှာအသက်28နှစ်အရွယ်လပြဗယံမိုင်ဟာခေါင်းကိုဘုံးစထိမှန်ပြီးသေဆုံးခဲ့ရတယ်လို့နေအိမ်၃လုံးမီးလောင်ပျက်စီးသွားတယ်လို့ဒေသတွင်းသတင်းတွေအရသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့တုန်းကလည်းမိုးမောင်းမြို့နယ်စင်ကန်းကျေးရွာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ရဲသားပြည်သူ2ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။ဆက်လက်ပြီးကနီနယ်ချောင်းမရွာကိုစစ်တပ်ကဆက်တက်လေဒီနဲ့ဘုံကျဲတိုက်ခိုက်မှုမှာအရဲသား5ဦးသေဆုံးပြီး10ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကနီမြို့နယ်ချောင်းမရွာကိုအကြမ်းဖက်စစ်တပ်ကဆက်တက်လေဒီနဲ့ဘုံကျဲတိုက်ခိုက်ခဲ့မှုမှာအရဲသား5ဦးသေဆုံးပြီး10ဦးခန့်ဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ကနီမြို့နယ်ချောင်းမရွာကိုအကြမ်းဖက်စစ်တပ်ကမနေ့ဖေဖော်ဝါရီ18ရက်ညနေ 9:00 ဝန်းကျင်မှာဆက်တက်လေဒီနဲ့ဘုံသီးချတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီဆက်တက်လေဒီဟာအနောက်မြောက်တိုင်းစစ်ဌာနချုပ်နမခဘက်ကတက်လာတာဖြစ်ပြီးအကြံဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသား၄ဦးနဲ့မျိုးသမီး၁ဦးသေဆုံးခဲ့ရတဲ့အပြင်ဒေသနေပြည်သူ၁၀ဦးခန့်ဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းတွေကိုအတည်ပြုနေတဲ့ရင်းမြစ်ဌာနဆက်သွယ်ရေးနှင့်ပြန်ကြားရေးဌာနမှဖော်ပြထားပါတယ်။အကြံဖက်စစ်ကောင်စီဟာရင်းမပင်ခရိုင်အတွင်းနေ့စဉ်နဲ့အမျှလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတာကြောင့်ရဲသားပြည်သူတွေထိခိုက်သေဆုံးနေတာနဲ့ဒဏ်ရာရတာတွေရှိနေတယ်လို့သိရပါတယ်။ဒါကြောင့်လေကြောင်းအန်ရည်နဲ့လက်နက်ကြီးပစ်ခံရနိုင်တဲ့ဒေသတွေမှာရှိတဲ့ရဲသားပြည်သူတွေအနေနဲ့နေအိမ်တွေမှာဘုံးခိုခြင်း၊ကရုတ်ချင်းတူးတာ၊တဲအိတ်တွေသုံးပြီးခိုလုံရမဲ့နေရာတွေပြင်ဆင်ထားကြဖို့ကဏီမြို့နယ်တနင်္လာနေ့ပြန်ကြားရေးအဖွဲ့ကလည်းတိုက်တွန်းထားပါရခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့် PLA အနောက်မြောက်စစ်ဒေသနဲ့မဟာမိတ်တပ်ဖွဲ့များမြင်းညံခရိုင်တောင်သာမြို့နယ်ထဏောင်းကုန်းပြူစောတိကျေးရွာကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။PLA အနောက်မြောက်စစ်ဒေသနှင့်မဟာမိတ်တပ်ဖွဲ့များမြင်းညံခရိုင်တောင်သာမြို့နယ်ထဏောင်းကုန်းပြူစောတိကျေးရွာကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့ပါတယ်။ဖေဖော်ဝါရီလ19ရက်နေ့မနက် 9:45 မိနစ်တွင်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA အနောက်မြောက်စစ်ဒေသအမှတ်815တပ်ဖွဲ့အထူးတပ်ဖွဲ့ရဲကောင်ပျောက်ကြားတပ်ဖွဲ့တို့မှထုတ်နှုတ်အင်အားနှင့်နာပါတာ904 Local တပ်ပေါင်းစုတပ်ရင်းမှထုတ်နှုတ်အင်အားတို့ပူးပေါင်းကာမြင်းညံခရိုင်တောင်သာမြို့နယ်ထဏောင်းကုန်းပြူစောတိကျေးရွာကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့တယ်လို့အတည်ပြုပါတယ်။ တိုက်ပွဲကြာချိန်တနာရီခွဲခန့်ကြာမြင့်ခဲ့ပြီးရန်သူစခန်းမှဘင်္ဂါများကိုသိမ်းပိုက်နိုင်ခဲ့ပါတယ်။ရန်သူဘက်မှ MI-35 လေယာဉ်ဖြင့်နာယီဝက်ခန့်ကြာလေကြောင်းပစ်ကူပေးခဲ့တော်လဲရန်သူဘင်္ဂါများအလောင်းနှစ်လောင်းနှင့်လက်နက်ခဲယမ်းများသိမ်းပိုက်ရရှိခဲ့ပါတယ်။သိမ်းပိုက်ရရှိသည့်ပစ္စည်းများမှာကာပိုက်2လက် KIA ထုတ် KA 1လက် .22 လက်လုပ်အတူ2လက်MG1 လက်ပစ်ဘုံတစ်လုံး၊ကာပိုက်ကြီးပေါက်အပို၄ခု၊ကာပိုက်ကြီး105တောင်း .22 ကြီး8တောင်းစစ်အုပ်ထုံ2လုံး၊ဖုန်း3လုံး၊အင်ဗာတာအသေး1လုံး၊ပတ်စံ15200ကျပ်တနက်ပစ်ပြိုင်ပွဲဝင်စုတစိ6ခုရရှိခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရဲသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်သတင်းများကိုကျွန်မຫນွေဦးမုံကတင်ပြပေးပါမယ်ရှင်။မင်္ဂလာညကျွန်မ2025ခုနှစ်ဖေဖော်ဝါရီ19ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ဒေါက်တာဆန်းစုကြည်ရဲ့မွေးနေ့မှတ်တမ်းပြက္ခဒိများအဆောင်ရည်8000ရောင်းချပေးရ900သာချမ်းရှိတော့တဲ့သတင်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့မွေးနေ့မှတ်တမ်းပြက္ခဒိများအဆောင်ရည်8000ရောင်းချပေးရမှာ900သာကျန်းရှိတော့တယ်လို့ဖေရိုင်လန်အတွင်းကမ်ပိန်းလူမှုကွန်ရက်ကအသိပေးဖော်ပြပါရတယ်။မေစုမွေးနေ့မှတ်တမ်းပြက္ခဒိလေးဟာ23ရက်နေ့မှစတင်ရောင်းဖွင့်ခဲ့ဒီမှာယနေ့9ရက်မြောက်နေ့တွင်စုစုပေါင်းအဆောင်8000နဲ့အဆောင်ရည်အတွက်900သာကျန်းရှိပါတော့ကြောင်းအသိပေးအပ်ပါတယ်လို့ဖော်ပြပါရတယ်။ကမ္ဘာကလည်းမတိုင်ခင်ပြက္ခဒိများအယောင်ကုန်ဆုံးသွားပါကလည်းကမ်ပိန်းနဲ့ပတ်သက်သည့်အကြောင်းအရာများကိုဆက်လက်လှုံ့ဆော်သွားမယ်လို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့အာဆီယံကမလေးရှားရှိ ADMM Retreat ကိုဆေးအုပ်စုကိုဖိတ်ကြားရန်မသင့်ဘူးလို့ထောက်ပြတဲ့သတင်းပဲဖြစ်ပါတယ်။အာဆီယံကမလေးရှားရှိ ADMM Retreat ကိုမြန်မာဆေးအုပ်စုကိုဖိတ်ကြားရန်မသင့်ဘူးလို့ထောက်ပြဆိုလိုက်ပါတယ်။ February 19ရက် Data for Myanmar ရဲ့အသိပေးဖော်ပြချက်အရ February 26ရက်နေ့တွင်အာဆီယံသည်မလေးရှားနိုင်ငံ၌ ADMM Retreat တွင်ကျင်းပမည်ဖြစ်ပြီးအာဆီယံနိုင်ငံများမှကိုယ်စားလှယ်များသည့်ဒေတာရင်းလုံခြုံရေးနှင့်ပူးပေါင်းဆောင်ရွက်မှုများကိုဆွေးနွေးကြမယ့်အဓိကကာကွယ်အစည်းအဝေးတစ်ခုကျင်းပမှာဖြစ်တယ်လို့သိရပါဗျ။အစုလိုက်ပြုံလိုက်သက်ပြတ်မှုလေးချောင်းတိုက်ခိုက်မှုနဲ့ပြင်းမဲ့ပြည်သူတွေကိုအကြမ်းဖက်ဖို့တာဝန်ရှိတဲ့နိုင်ငံတကာကဒဏ်ခတ်ပိတ်ဆို့ထားတဲ့အဖွဲ့ဖြစ်တဲ့ရာဇဝဲစစ်ကောင်စီကိုနောက်တစ်ကြိမ်ထိုင်ကုန်နေရာပေးမှလားလို့ Data for Myanmar ကဖော်ပြထားပါတယ်ရှင်။ဆလဘီလိုင်းကွန်မြူနယ်ဒေတာကန်ပြည်သူကာကွယ်ရေးတပ်ไรกอลโลเคพีดีเอฟအမည်နဲ့ငွေတောင်းနဲ့ထုတ်ပြန်ချက်အတူတဆောင်ထွက်ပေါ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ไรกอลမြို့နယ်ဒေသခံပြည်သူကားဝေးတက်ไรกอลโลเคพีดีเอฟအမည်နဲ့ငွေတောင်းနဲ့ထုတ်ပြန်ချက်အတူတဆောင်ထွက်ပေါ်နေတယ်လို့သိရပါဗျ။ February 19ရက်ရှင်းလင်းချက်အရไรกอลမြို့နယ်ဒေသခံပြည်သူကားဝေးတက်ဖွဲ့သည့်ယနေ့အချိန်ထိရပ်တည်လာခဲ့ဒီမှာပြည်သူလူထု၏အကူအညီထောက်ပံ့များနဲ့သာရပ်တည်နေခြင်းဖြစ်ပြီးမိမိတို့တက်ဖွဲ့အနေဖြင့်ပြည်သူလူထုပေါ်ချင်းချောက်စာအခွန်ပြေစာဖြင့်ကောက်ခံသောရမုံငွေများအားယနေ့ချိန်ထိတိုင်တစ်ချိန်တစ်ခါမှကောက်ခံခြင်းမျိုးမပြုလုပ်ခဲ့ဘူးလို့ဖော်ပြပါရယ်။ Rycol မြို့နယ်ဒေသခံပြည်သူကာကွယ်တပ် Rycol Local PDF သည်ယနေ့ထိတိုင်ဆီယာနာရှင်စနစ်တော်လှန်ခဲ့သည်မှာ၄နှစ်တိုင်ရှိခဲ့ပြီးဖြစ်ကပြည်သူ့ကိုကာကွယ်ရန်နဲ့အာဏာရှင်အမျက်ပြချာဆောင်ရန်ကိုသာဤရွယ်ပြီးဖွဲ့စည်းခဲ့ပြီးကြရကရင်တပ်ပေါင်းစုများနဲ့အတူမြေပြင်၌တိုက်ပွဲဝင်လျက်ရှိတယ်လို့ဆိုပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့အစိုးရဖြူဖြူကျော်သိန်းရဲ့လက်မှတ်နဲ့ဂီတာလေးလံတင်ရောင်းချမှုစတာလင်ပေါင်2500ရရှိခဲ့တဲ့သတင်းပဲဖြစ်ပါတယ်။အစိုးရဖြူဖြူကျော်သိန်းရဲ့လက်မှတ်နဲ့ဂီတာလေးလံတင်ရောင်းချမှုစတာလင်ပေါင်2500ရရှိခဲ့တယ်လို့ဖေဖော်ဝါရီလအတွင်းမှာအစိုးရဖြူဖြူကျော်သိန်းကအသိပေးဆိုထားပါတယ်။ပင်လုံနေတော့က UK မှာဖြူဖြူလက်မှတ်ထိုးပေးခဲ့တဲ့ဂီတာလေးကိုလေးလံဆွဲတာ Starling Pound 2500မြန်မာငွေ138သိန်းကျော်ရတယ်တဲ့အင်မတန်ကြည်နူးရပါတယ်ဂီတာကိုပြန်လှူပေးတဲ့ဂီတာပိုင်ရှင်ကိုအောင်လွင်ပွဲကင်းတဲ့ကိုရိုင်းဂီတာပိုက်ပြီးလိုက်ပြပေးတဲ့ညီမလေးမေမြန်တို့လေးလက်အစီအစဉ်ကိုတေချာပြင်ဆင်ကြိုးစားပေးကြတဲ့ UK ကညီကောင်မောင်မတွေပြည်တွင်းကကုတ်သွေးချင်းတွေကိုကုကျင်စိတ်နဲ့ပြိုင်ဆိုင်လေးလံဆွဲပါဝင်ပေးကြတဲ့ UK ရောက်မိသားစုဝင်တွေဂီတာလေးတစ်လုံးကိုဖြူလက်မှတ်လေးပိုင်ုံနဲ့ Starling Pound 2500အထိပေးပြီးတော့ကိုလေးလံဆွဲသွားတဲ့ဖြူပရိသတ်အကိုနဲ့အမစုံတွဲအားလုံးကိုကျေးဇူးအထူးပါလို့ဆိုပါတယ်။ဇိုဘိုင်ရရှိငွေများကိုမြန်မာပြည်ရဲ့လိုအပ်သောနေရာများသို့ UK Community ကပံ့ပိုးပေးသွားမှာပဲဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါ ါရှင်မနက်ဖြန်ဖေဖော်ဝါရီလ20ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာအများအပြားသာယာနေပါမယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကချင်ပြည်နယ်မြောက်ဖြားပိုင်းတို့မှာတိမ်အထင်တင်နဲ့တနင်္လာရီကံရိုးတွေမှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့တနင်္လာရီကံရိုးတောင်ပိုင်းစွန်းဒေသတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်။မြိတ်ဘုတ်ပြင်းနဲ့ကောသောအနီးတစ်ဝိုက်တို့မှာနေ့လယ်3နာရီအချိန်ကစပြီးနေရာစိတ်စိတ်မိုးရွာသွန်းနိုင်ပါတယ်။ရွာရံရာနှုန်း90ဖြစ်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရံမှာလေဟာအရှိတောင်ဘက်ကနေတနားရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။ AR တိုင်းရန်ကုန်တိုင်းမုတ်တမခွေနဲ့တနင်္သာရီကမ်းရံဘက်မှာတော့လေဟာအရှိဘက်ကနေတနားရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်ရှင
်။ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးအာဂျင်တီးနားနိုင်ငံတရားရုံးကဖန်ဝရမ်းမှဦးထင်းကျော်နဲ့ဒေါအောင်ဆန်းစုကြည်ထဲသွင်းထားတဲ့အပေါ်အန်ယူဂျီတုံ့ပြန်လို့အမည်ပေးထားတဲ့မူမခသတင်းမြင်ကွင်းဆောင်မကိုတော့ပူပူကဖတ်ကြားပေးပါဦးမယ်ရှင်
မြန်မာနေဥခရိုနီကယ်ဖေဖော်ဝါရီ18မြင်ကွင်းအာဂျင်တီးနားနိုင်ငံတရားရုံးကဖန်ဝရမ်းမှာဦးထင်းကျော်နဲ့ဒေါအောင်ဆန်းစုကြည်ထည့်သွင်းထားတဲ့ပေါ် NUG တုံ့ပြန်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေမှာစစ်တပ်နဲ့လုံထင်းရဲတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတယ်လို့ယူဆခံရသူ25ဦးကိုအာဂျင်တီးနားနိုင်ငံတရားရုံးကနိုင်ငံတကာတရားစီရင်ခွင့်ကိုသုံးပြီးခုရက်ပိုင်းမှာဖန်ဝရမ်းထုတ်လိုက်ပါတယ်အဆိုပါဖန်ဝရမ်းမှာလက်ရှိစစ်အာဏာသိမ်းခေါင်းဆောင်တွေစစ်ဘိုလ်ချုပ်တွေအဲ့ဒီအချိန်ကာလကရခိုင်ပြည်နယ်ကိုတာဝန်ယူတဲ့စစ်တိုင်းမှုတွေအကျဉ်းဥစည်းဌာနအောက်ကထောင်ရရှိတချို့နဲ့ရဲအရာရှိတွေပါဝင်တယ်လို့ထိုအချိန်ကအစိုးရအဖွဲ့ရဲ့ထိတ်ဆုံးခေါင်းဆောင်နှစ်ဦးဖြစ်တဲ့တမရဦးထင်ကျော်နဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းပါဝင်နေတာဖြစ်ပါတယ်2019ခုနှစ်ဩဂတ်စ်လနဲ့စက်တင်ဘာလအစောပိုင်းမှာဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုတရားစွဲဆိုဖို့ဗြိတိန်နိုင်ငံအခြေစားရိုဟင်ဂျာအရေးလှုပ်ရှားတဲ့အဖွဲ့ကအာဂျင်တီးနားနိုင်ငံကတရားရုံးမှာ2019ခုနှစ်ကစတင်လျှောက်ထားခဲ့ရကယခုနှစ်ဖေဖော်ဝါရီလမှာဖန်ဝရမ်းထုတ်ခဲ့တာဖြစ်ပါတယ်။စုစုပေါင်း25ဦးထုတ်ပြန်ရမှာစစ်တပ်ရဲအကျဉ်းထောင်တို့မှ23ဦးနဲ့ထိုစဉ်ကအယက်သားအစိုးရခေါင်းဆောင်တမရဦးထင်ကျော်နဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ပါဝင်လာတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးထင်ကျော်ပါဝင်နေတဲ့အဖြစ်ကလက်ရှိအကျဉ်းကျနေသူဒေါအောင်ဆန်းစုကြည်အဖို့နိုင်ငံ၏အရာထိခိုက်စေတာဖြစ်တယ်လို့တမရအဖြစ်မှအနာယူပြီးဖြစ်တဲ့ဦးထင်ကျော်ကိုလည်းထိခိုက်စေတာအမှန်ပဲဖြစ်ပါတယ်။ဖေဖော်ဝါရီလ14ရက်နေ့မှာဒီဖန်ဝရမ်းထုတ်ပြန်တဲ့သတင်းထွက်ပေါ်ပြီးရက်အနည်းငယ်အကြာမှNUG အနေနဲ့ဒီဖန်ဝရမ်းနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုထုတ်ပြန်ရတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ထုတ်ပြန်ချက်မှာရိုဟင်ဂျာလူမျိုးများပေါ်အကြမ်းဖက်တပ်ဖြတ်မှုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ခေါင်းဆောင်များနဲ့၎င်းတို့ရဲ့တပ်ရင်းတပ်ဖွဲ့များကိုအရေးယူဖို့ပြစ်ဒဏ်ချမှတ်နိုင်ဖို့ကြိုးပမ်းချက်တွေကိုထောက်ခံကြောင်းအဆိုပါအကြမ်းဖက်တပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တဲ့မြန်မာစစ်ခေါင်းဆောင်မင်းအောင်လှိုင်နဲ့အပေါင်းပါကသာချွင်းချက်မရှိတာဝန်ခံရမှာဖြစ်ပြီးကျူးလွန်သူတွေကိုတရားစွဲဆိုဖို့ Burmese Rohingya Organization UK အဖွဲ့ရဲ့တရားရုံးလျှောက်ထားခဲ့တာကိုလည်းကြိုဆိုကြောင်းနဲ့ဖန်ဝရမ်းကိုထုတ်ပြန်လိုက်ရမှာဒေါအောင်ဆန်းစုကြည်နဲ့ဦးထင်ကျော်တို့ကိုထည့်သွင်းလိုက်ခြင်းကမှားယွင်းသောစွပ်စွဲမှုဖြစ်တယ်လို့ NUG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားနိုင်ငံကတရားရုံးအနေနဲ့အဆိုပါပုဂ္ဂိုလ်နှစ်ဦးကိုတရားစွဲဆိုထားခြင်းကနေဖယ်ရှားပေးဖို့ NLD အစိုးရအနေနဲ့လည်းရိုဟင်ဂျာအရေးအတွက်ငြိမ်းချမ်းသောရည်ရှိအဖြစ်ရရှိအောင်လှုံ့ဆော်ခဲ့ကြောင်းနဲ့ NUG အစိုးရအနေနဲ့လည်းရိုဟင်ဂျာမူဝါဒပြဋ္ဌာန်းပြီးရိုဟင်ဂျာပြည်သူများတရားမျှတမှုရရှိရေးအတွက်တဆိုင်မှမှဆောင်ရွက်လျက်ရှိသူကိုဖော်ပြထားတာတွေ့ရပါတယ်။ဒါ့အပြင်ထုတ်ပြန်ချက်ရဲ့နောက်ဆုံးစာပိုင်းမှာအခုလိုအာဂျင်တီးနားတရားရုံးကပြည်သူအစိုးရအဖွဲ့ခေါင်းဆောင်များကိုထည့်သွင်းဆွဲဆိုကဖန်ဝရမ်းထုတ်ရန်ကြိုးပမ်းခြင်းဟာမြန်မာနိုင်ငံသားအချင်းချင်းအကြားသွေးစည်းညီညွတ်မှုကိုပြိုကွဲစေပြီးစစ်အာဏာရှင်စနစ်ကျဆုံးရေးအတွက်တိုက်ပွဲဝင်နေတဲ့နေဦးတော်လှန်ရေးကိုအနောက်ရှက်ဖြစ်စေသည်သာမကစစ်အာဏာရှင်တွေအဖို့အကျိုးဖြစ်ထွန်းစေလိမ့်မယ်လို့ဖော်ပြထားတာဖြစ်ပါတယ်။အထက်ကထုတ်ပြန်ချက်မှာဖော်ပြထားသလိုပဲစစ်အာဏာရှင်တိုက်ဖြတ်ရေးအင်အားစုတွေအကြားအတိုင်းအတာတစ်ခုတည်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်စေတာအမှန်ပဲဖြစ်ပါတယ်။ရိုဟင်ဂျာအရေးဆောင်ရွက်တဲ့အဖွဲ့ကိုအပြစ်တင်ဝေဖန်ကြတဲ့အမြင်တွေရေးသားပြောဆိုမှုတွေနေဦးတော်လှန်ရေးထောက်ခံသူတွေအကြားဖြစ်ပေါ်စေခဲ့တာဖြစ်ပါတယ်။ အမျိုးသားညီညွတ်ရေးအစိုးရကိုလည်းရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့မူဝါဒကိုမတည်လည်ကြတဲ့အမြင်တွေအယူအဆတွေဆိုရှယ်မီဒီယာပေါ်မှာရေးသားလာကြတာအများပြားတွေ့လာရပါတယ်တချို့ကလည်း NLD အစိုးရလက်ထက်2018ခုနှစ်ရိုဟင်ဂျာလူမျိုးတွေအကြမ်းဖက်တပ်ဖြတ်ခံရခြင်းနိုင်ငံတော်တိုင်ပင်ခံရုံးကစစ်တပ်ရဲ့ဝါဒပြန်အချက်လက်တွေကိုတက်ဆင်ဖြန့်ဝေကဒီဟိတ် ICJ တရားရုံးကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ခုခံကာကွယ်ခဲ့တဲ့အဖြစ်တွေကိုထောက်ပြပြီးအပြစ်တင်ပြောဆိုမှုတွေလည်းတကြော့ပြန်ပေါ်ထွက်လာခဲ့တာတွေ့ရပါတယ်မြန်မာဖက်ဒရယ်ဒီမိုကရေစီအရေးမှာစံနှုန်းတွေမူဝါဒတွေကိုမယိုင်မလဲဆွဲကင်ထားတဲ့နဲ့ဆိုတဲ့အယူအဆနဲ့အကျိုးဆက်ရလက်အခြေအနေတွေကိုတွက်ဆပြီးလှုပ်ဆောင်ရတဲ့အနေအထားကိုကာကွယ်ပြောဆိုသူတွေအကြားသဘောထားကွဲလွဲမှုငြင်းခုန်မှုဝေဖန်တိုက်ခိုက်မှုတွေအဖြစ်ပျက်တွေပြဿနာတွေပေါ်ထွက်လာတဲ့အခါတိုင်းဖြစ်ပေါ်လေ့ရှိတာတွေ့ရပါတယ်အခုလိုတရားရုံးဖန်ဝရန်ထွက်ပေါ်လာချိန်မှာအထက်ကမတူညီတဲ့တံမိုးထားမှုတွေရက်တီချက်တွေပေါ်အခြေခံပြီးဆရာနာရှင်စန့်တင်အင်အားစုတွေအကြားမှာသဘောထားကွဲလဲမှုဝေဖန်ရှုံချမှုတွေတကြော့ပြန်ထွက်ပေါ်လာတာဖြစ်ပါတယ်မိတို့ပင်ဖြစ်စေကမှုနေဦးတော်လန်ရေးလှုပ်ရှားမှုမှာယုံကြည်မှုမျိုးစုံမျောလင်းချက်မျိုးစုံနဲ့ပါဝင်နေကြသူတွေကာယကံရှင်တွေအစုအဖွဲ့တွေကိုယ်တိုင်ကတော့ကွဲလဲမှုတွေအကြားကနေပဲဘုံရက်တီချက်ကိုရှာဖွေပြီးဆက်လက်ခရီးဆက်နေကြအောင်မှာဖြစ်ပါတယ်ရှင်
ရေဒီယို energy ရဲ့တော်လိုင်းကြပြကဏ္ဍကိုဆက်လက်နားဆင်ကြရပါမယ်။နေသူရိန် SGN ရေးသားထားတဲ့အိမ်ပြန်ချင်းလို့အမည်ရတဲ့ကြပြလေးကိုတော့ကိုယ့်ရဲ့ county ကဖတ်ကြားပေးပါမယ်ရှင
်။အိမ်ပြန်ချင်းရှမ်းမြောက်မှသည်နေပူတော်တို့အာနာရှင်စခွေမောင်းထုတ်ပေးဖို့ငါတို့လာပြီတောင်းစစ်သည်တို့အာဇာနီတာဗာမတိပွားမှုအမြစ်ပါမကြံတူတူလမ်းမြေငါတို့နေရပြည်မြန်မာမှာအာနာရှင်ဆိုတာမရှိစေရပြည်သူအတွက်တိုက်ပွဲအတူဆက်နွဲဖို့တိမ့်နဲ့တောင်းနဲ့ခြိခဲ့ပြီဟေ့လမ်းတလျှောက်ဝဲစခန်းတွေတွေကိုတိုက်ခါသိမ့်ကြုံဖြူဟာသုံး၍မြို့သိမ့်တိုက်ပွဲအောင်မြင်ခဲ့ပြီယခုချိန်မှာတော့အိမ်ပြန်တိုက်ပွဲအမြန်နှွဲဖို့စူဝေးရောက်လာရှစ်မျက်နာမှတော်လန်စိတ်ရင်ညီနောင်ချင်းတို့လက်ချင်းချိတ်ခါစစ်အာဏာကိုအပြတ်နှိမ်နှင်းတုတ်တင်ရှင်းလို့မိစ္ဆာတက်လဲပြိုလဲခဲ့ပြီပြည်သူအောင်ပွဲအဆုံးသက်ပွဲလဲမဝေးတော့ပြီမြင်နေပြီမို့စိတ်တက်ထန်ပြင်းအာမန်တင်း၍မြမာပြည်ကိုကဲတင်ကြမည်ငါတို့သည်လဲအိမ်ပြန်ကြမည်
ဒီကနေ့ညထုတ်လင်းမှုရဲ့နောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လင်းမှုအစီအစဉ်ကိုနားဆင်ကြရပါမယ်။ရှေးပိုးခရင်ဘာသာနဲ့ပတ်စင်သတင်းများကိုຫນွေဦးသက်သာကတင်ပြပေးပါမယ်ရှင
်အော်ချွန်လာဆိုင်ဗီဒီယိုအန်ယူဂျီကလနွေထောင်ဖန်စကဲကဲထောင်အကန်အကျုံးတယ်ဖာနော်မလော်ပလော်ထောင်ဖီပါစီလောယေမေဝူတတာလောချပလန်နိုင်လက်နော်ဘာချိုင်းပြည်သူကကွယ်ရေးအကုံလဲချတိုင်ထားလိုက်အပေါကူယူဘာချိုင်းမနီအမောင်နော်တင့်ပြထောင်လိုက်ဤပလဲကပကုတ်ဝန်တူကူကလန်လော်ဝေတာချပလန်ဖေဗူအာရီလချစ်တန်တောင်ကအန်ယူဂျီအစူရဂျာကာလာတီတန်တရာခမလချပန်ကလန်ချဖို့ဆောင်ဝေဘဟုကော်မတီချအကုံကဘာချိုင်းပြည်သူကကွယ်ရေးအကုံလဲအပေါကူစတိုင်ထားလိုက်အပေါက်ကူယူဘာချိုင်းမနီအမောင်နော်တင့်ပြထောင်းဤပလဲကပကုတ်ဝန်တူကူကလမဝေခိုင်တန်လော်ဝေတာစီလောခမလချပန်ကလအကုတ်လွဲကြည်သူကကွယ်ရဲအကုတ်လွဲဒီခမလချပိပိုင်အကုတ်လွဲဘာချိုင်းချောင်းလေတာကလုတ်ချမယူလန်ဒဲအထောင်ဖန်ခေပန်တာဦးအောင်းလေထားချမလဖာထိုင်ခိတ်ဖာယူထိုင်လူဝေတာစီလော ။ဘာချိုင်ပြည်သူကာကွယ်ရေးအကုတ်လဲချက်တိုင်ထားလိုက်အပေါင်ကိုယူမဘာမနီအမောင်ကမလုတ်ချပိပိုင်အကုတ်လဲဒီ။ဘာချိုင်ချမနီထားအမောင်ယူဘာချိုင်အတာအော်ဝန်ဒူလောင်တောင်းကော်မတီအော်အိုတင့်ပြထောင်ဖီပါလာဤပလဲနော်မလော်ဘာသာချက်လိုင်းဖြစ်ရှင်ပြတနာတဲ့ယူချွေပါလာအခါဟီမဖီပါလာဤပလဲနော်မလော်ဝိဒါချက်လိုင်းဝန်ဒူကူကလန်လော်ဝိဒါစီလောချောအကုံအိုခါပကုံဝန်ဒူကူကလန်မဝဲခိုင်တန်တိုက်ကူထားပါကွန်ခါပကုံဝန်ဒူနိုင်ငံလကဝန်ဒူအမြဲတမ်းအတွင်းကိုတွဲဖက်အတွင်းဝန်ဒီလောင်ထောင်းချမအတာအောချာကဲထောင်ဝိဒါနော်စီလောချပလန်အနိုင်နေကိုကျောင်းချခိချက်လာအမြောင်စိတ်ခွန်ရဲ့ပကံချလောင်တာအိုပယောင်တာတောက်ချတောင်းဒီကပောင်ယူလဖာနော်နိုင်ငံတကာတရားရုပ်ဦးမနီအမောင်ပေးမနေသူအန်ယူဂျီမဖီလောင်ဝိဒါချပလန်နေတို့နေချစ်ရနေဖေဗူအာရီ7တန်တာကေကိုလွိနာရီခါမချုံးမနဲ့ချက်ပယောင်တာဒီကပောင်ယူကိုကျောင်းညောင်စိတ်ခွန်အချက်လောင်အော်ထာဝေပကံချလောင်တာပန်ကျိုးကန်တဝန်ဒီကြောက်ပြင်ကန်တဝန်ဦးပယောင်တာကလာဒါချတာဒီကပောင်ယူလထွန်တိုင်ပါမငါတောင်းခါကိုကျောင်းမြောင်စိတ်ကုံအေအော်ထားဝေပကံချက်လောင်တာတဝဖွင့်ဦးပယောင်တာအခိုင်အာမရေဝိဒါချတာဖုန်းနီလောင်တာပတ်တာပေါင်ဖုန်းပေါ်တာမဝိဒါယူအန်ယူကြည့်အစိုးရမြောင်စိတ်ကုံအေချမဂျာကလာစီမံအုပ်ချုပ်မှုပဟုအကုတ်လဲထောက်ထောင်ဝိဒါချက်ပလန်တော်စီလိုဟဖျားချက်အလူအဝေးလနီမြောင်စိတ်ကုံအေတဲ့ယူအော်ကီပီမာဒီချတာမာဂါကုံချက်မနိုင်တယ်လေကျွန်တော်မြောင်စိတ်အလူအဝေးအော်ထားလပါမာဂါကုံထားဝိဒါယူမွဲမနိုင်ချက်တုံတုံတုံတလောမဝိဒါစီလိုကောင်းပယံယူဒက်ဂျီနီဗာကွန်ဗင်းရှင်းဒီတီဟိတ်ကွန်ဗင်းရှင်းကီလောင်ထားပါကျုံနိုင်ထိခေါအပပယံတာမချက်တယ်လပါဂျီနီဗာကွန်ဗင်းရှင်းကိုချက်တော့ပြမလမွဲချက်လောင်တာကိုချူဖာဒါဝိဒါချက်တာတီဟိတ်ကွန်ဗင်းရှင်းချက်ခိတ်ချက်လာခွန်အဲချက်လောင်တာကိုဒါဝိဒါချက်တာကျူးလွန်ဝိဒါတော်ရစကုံမကောင်းပယံပန်အော်ထားဝဲလဝိချက်လောင်တာမဘာကကွဲထိတ်သိမ့်ထားဥပဒေပုံမှာချစ်ခွေကချီယူကျူးလွန်ဝိဒါအခုကျုံပယံတာမထားချက်လပါအနေယူကြည့်အစိုးရပြီးတဲ့တိုင်းစုံချပါတူတူလေးတီနိုင်ငံတကာတရားရုံးခေါင်တွဲတရားရုံးကိုကျွန်းတီလို့မနီအမောင်နီမမဝိဒါနော်ဖီတီယာလောကန်ထားဝိဒါစီလို့ချက်ပလန်အနိုင်တန်ဘာချိုင်းဘာကချက်တော့မူဒီဖူတာအကောင်တေချက်တုံတုံတုံတာအတုံးတယုအနေယူကြည့်အစိုးရဟမတာပေါင်းတီဖူတာပိချမကွန်ဒူလောင်တာ MOWYCEO ကိုဂျပန်ယန်ချီရဲလာဖီမဘုံလောင်ဝိဒါချက်ပလန်ဘာချိုင်းဘာကချက်တော့မူဒီဖူတာအကောင်တေချက်တုံတုံတုံတာအတုံးတခေါအနေယူကြည့်အစိုးရဟမတာပေါင်းတီဖူတာချမကွန်ဒူလောင်တာ MOWYCEO ကိုဂျပန်ယန်ချီရဲလာပါဖီလောင်မဘဝိဒါနော်စီလို့မဘုံလောင်ထားပါကြည့်ချင်ပေါ်ယူခံပကောဝန်တူနော်ဆုဆန်နာနလာဆုလက်ခေါင်နီထားဝဒါစီလောခေါပယောင်ဖွင့်ခခိလေးဦးပယောင်တမချုံးမနဲ့ချက်အကျုံယူအမိမ့်မိတ်ဘာတတောင်းဓာခုံပါအော်ဝေးဘာကြံပါကချက်တာမုံဒီဖူတာအကောင်ဒီချက်တုံတုံတုံတာအတုတခေါအနေယူကြည့်အစူရဟမန်တာပေါင်းဒီဖူတာချမကွန်ဒူလောင်ထာ MOWYCEO ဦးဂျပန်ယန်ချီရဲလာပါဖီမဘောလောင်ဝိဒါနော်ဝီဖော်အော်မီတာဆုယူကြိုက်ခုတ်ကြိုက်တံပါအော်ဝိဒါနော်ထောက်ထောင်းလောင်ဝိဒါချက်ပလန်နော်စီလောစပလလောင်ခိုင်ထောင်းနော်မတရားဖုန်းနီအောင်မချုံကေဝိတာတာဝူတန်ကယူ KNLEO ချားလောင်တိတ်နာနောင်းလောင်ဝိဒါချက်ပောက်ချက်ပလန်ပယောင်တာနော်မတရားဖုန်းနီမနေကိုအောင်မချုံကေဝိတာတာဝူတန်ကယူဒေတိတ်နာမမလက် KNLE တက်ရင်ခွေအိုအူချားလောင်ဝိဒါတိတ်နာနောင်းလောင်ဝိဒါချက်ပောက်နော် KNU ထောက်ထောင်းဝိဒါနော်စီလောဖေဗူအာရီ7နေ့တောင်ခါ KNU ကိုတူးလေးချက်လောင်တာခလွယ်လေးဒုကယံလဲဒုဒကနော်KNL တက်ရင်ခွေအိုးအိုပယောင်တာတာဝူတန်ကကစ်ချူပြားလေးတိတ်နာနောင်းလောင်ဝိဒါချက်ပေါင်းတော့လော်ဝိဒါစီလို့တာဝူတန်ကယူအယောင်းနှိမ်ချစ်လနေမျက်မိန်သူအယောင်းနှိမ်ချစ်လိမ့်နေဝင်းမင်းကူအယောင်းနှိမ်ချစ်မိုးတောက်ရံတော့စီလို့ဒီ MA3 တိတ်နာနှိမ်ကူ MA1 တိတ်နာလကူကြည်ပေါချစ်လတူတိတ်နာတာနွေရနွေချစ်ဟုဘလို့လက်ပြပေါ်လဖလို့လက်ချူပြားဝိဒါနော်တရားပါစီလို့တာဝူတန်ကယူပယောင်တာမတရားဖုံးနေထားကုန်မွေဝေအောင်းမချုံကဲဝိဒါတာနော်စီလို့ဒီတိတ်နာမမရဲ့နောင်လောင်ဝိဒါချက်ပောင်းကိုကျုံအတာဩစားတဲ့နော်လက်ကချိုက်ဖို့ဖီလောင်းထိုင်ဝိဒါကြည်တိတ်လက်ချင်းတော်စီလို့မကျုံမနဲ့ချက်တော့တာမတရားဖုံးနေတာအောင်မချုံကဲဝိဒါတာတာဦးတဲ့နော်ဒီဘောက်တာစတိကရအကုတ်လေဒီပြည်သူကကွယ်ရေးတာအကုတ်လေအိုးအိုးရဲ့နောင်လောင်ဝိဒါချက်ပောင်းနော်ချုံထွေလောဝိဒါစီလို့ချုံနာကလူအန်ယူဂျီရေဒီယိုစတောက်လေတပုတ်ဝယ်မှုဖာကမလို့တဲ့ကူရဒီချက်ကုတ်ချက်တာတူမလို့ဆိုင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေက ိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မေသားနေ့နေ့အစီအစဉ်ဆက်သွယ်ရေးသတင်းအချက်အလက်တွေလို့ပြည်ညာဝန်ကြီးဌာနကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်